ယောဟန်အခိုင်းလေးအခန်းငယ်53ကနေ54အထိကိုလေ့လာကြပါစို့ယောဟန်အခိုင်းလေးအခန်းငယ်53ကနေ54အထိကိုဖတ်ပြပါမယ်။နှစ်ရက်လွန်ပြီးလျင်ထိုအယက်မှထွက်၍နာဇရက်မြို့ကိုရှောင်လျက်ဂါလိလဲပြည်သို့ကြွတော်မူ၏။အကြောင်းမူကားပရောဖက်သည်မိမိနေရင်းပြည်၌အတရေမရှိဟုယေရှုသည်ကိုယ်တိုင်သက်သေခံတော်မူ၏။ဂါလိလဲပြည်သို့ရောက်တော်မူသောအခါဂါလိလဲလူတို့သည်ကိုတော်ကိုလက်ခံကြ၏အကြောင်းမူကားထိုသူတို့သည်ယေရုရှလင်မြို့၌ခံသောပွဲသို့သွားတတ်သဖြင့်ထိုပွဲအတွင်းတွင်ပြုတ်တော်မူသမျှတို့ကိုမြင်ခဲ့ကြ၏ရေကိုစပြက်ရေဖြစ်စေသောအရက်ဂါလိလဲပြည်ကာနမြို့သို့တဖန်ကြွတော်မူ၏ကပေရနောင်မြို့၌အမတ်တယောက်ဤသားသည်အနာရောဂါဆွဲလျက်ရှိ၏ယေရှုသည်ယူဒပြည်မှဂါလိလဲပြည်သို့ရောက်တော်မူသည်ကိုထိုအမတ်သည်ကြားလျင်အထံတော်သို့သွား၍သေခါနေဖြစ်သောမိမိသားစီသို့ကြွ၍အနာရောဂါကိုငြိမ့်စေတော်မူမည်အကြောင်းတောင်းပန်လေ၏ယေရှုကလည်းသင်တို့သည်နမိတ်လက္ခဏာနှင့်အံ့ဖွယ်သောအမှုတို့ကိုမမြင်ရလျင်ယုံကျင်းမရှိကြဟုမိန့်တော်မူသောသခင်အကျွန်ုပ်သားမသိမီကြွတော်မူပါဟုအမတ်လျှောက်ပြန်၏ယေရှုကလည်းတွားလော့သင်ဤသားသည်အသက်ချမ်းသာရပြီဟုမိန့်တော်မူ၏ထိုအမတ်သည်ယေရှုမိန့်တော်မူသောစကားကိုယုံ၍သွားလေ၏လမ်း၌သွားစဉ်တွင်မိမိငယ်သားတို့သည်ခရီးဥကြူလာ၍ကိုတော်ဤသားသည်အသက်ချမ်းသာရပြီဟုကြားလျှောက်ကြ၏အဘယ်အချိန်၌တတ်တာခြင်းသို့ရောက်သည်နည်းဟုမေးလျင်မိနစ်9နာရီအချိန်၌ဖျားနာပြောက်ပါသည်ဟုလျှောက်ကြ၏ထိုအချိန်ကားသင်ဤသားသည်အသက်ချမ်းသာရပြီဟုယေရှုမိန့်တော်မူသောအချိန်ဖြစ်သည်ကိုအဘတိ၍ကိုတိုင်မှစသောမိမိအိမ်သို့အိမ်သားအပေါင်းတို့သည်ယုံကြည်ခြင်းသို့ရောက်ကြ၏ဤနမိတ်လက္ခဏာတော်ကယေရှုသည်ယူဒပြည်မှဂါလိလဲပြည်သို့ကြွသည်နောက်ပြတော်မူသောဒုတိယနမိတ်လက္ခဏာဖြစ်သည်လို့တွေ့ရပါတယ်ဒီအဖြစ်အပျက်မတိုင်မီယေရှုဟာတပည့်တော်တို့နဲ့အတူယူဒပြည်ကနေထွက်သွားပြီးရှမာရိပြည်ရှုခါမြို့မှာနှစ်ရက်နေတော်မူပြီးမှဂါလိလဲပြည်ကိုကြွတော်မူကြောင်းအရင်အခန်းငယ်တွေမှာကျွန်တော်တို့တွေ့ရပါတယ်။ဂါလိလဲပြည်ကိုယေရှုရောက်တော်မူသောအခါနာဇရက်မြို့ကိုရှောင်ပြီးကြွတော်မူကြောင်းအခန်းငယ်53မှာကျွန်တော်တို့တွေ့ရပါတယ်။နာဇရက်မြို့ကိုယေရှုရှောင်ရခြင်းမှာပရောဖက်သည်မိမိနေရင်းပြည်၌အတရေမရှိဟုယေရှုသည်ကိုယ်တိုင်သက်သေခံတော်မူ၏လို့အခန်းငယ်54မှာဖော်ပြထားပါတယ်။ဂါလိလဲပြည်ကိုယေရှုရောက်တော်မူတဲ့အခါဂါလိလဲလူတို့ကယေရှုကိုလက်ခံကြတဲ့အကြောင်းယေရှုကိုလက်ခံကြတဲ့အကြောင်းမှာယေရုရှလင်မြို့မှာကျင်းပတဲ့ပွဲမှာယေရှုပြုတော်မူသမျှတို့ကိုသူတို့မြင်ခဲ့ကြသောကြောင့်ဖြစ်ကြောင်းအခန်းငယ်55မှာဖော်ပြထားပါတယ်။အခန်းငယ်56မှာပထမနမိတ်လက္ခဏာကိုပြတော်မူသောဂါလိလဲပြည်ကာနမြို့မှာယေရှုပြန်ပြေးကြွတော်မူကြောင်းနဲ့ကပေရနောင်မြို့မှာနေတဲ့မိုးမတ်တယောက်ရဲ့သားဟာယောဂါဆွဲလဲနေတဲ့အကြောင်းဖော်ပြထားပါတယ်။အခန်းငယ်58မှာအဲ့ဒီမိုးမတ်ကယူဒပြည်ကနေဂါလိလဲပြည်ကိုယေရှုရောက်တော်မူကြောင်းကိုကြားရတဲ့အခါမှာယေရှုထံတော်ကိုသွားပြီးသေလို့နေပါဖြစ်တဲ့သူ့သားရဲ့အနာရောဂါကိုကုသပေးဖို့ယေရှုကတောင်းဆိုခဲ့ပါတယ်။ဒီမူမဟာဟေရုမင်းရဲ့အမှုတန်းအရာရှိတယောက်ဖြစ်တဲ့အတွက်သူ့သားကိုကိုးသဖို့ပတ်စံအလုံးအလောက်ရှိမှာပါအဲ့ဒီအရမရှိတဲ့အကောင်းဆုံးဆရာဝန်တွေကိုလည်းပြစ်နိုင်မှာပါသို့တော့အမတ်ရဲ့သားဟာမတက်တာလာတဲ့အပြင်သေလို့နှီးပါအခြေအနေကိုရောက်နေတဲ့အတွက်သူနေတဲ့ကပေဒနောင်မြို့ကနေ16မိုင်လောက်ဝေးတဲ့ကာနမြို့မှာရှိတဲ့ယေရှုကိုပြင်ဖို့သွားခဲ့ပါတယ်ဂါလိလဲလူတို့ကယေရှုကိုနမိတ်လက္ခဏာလုံနိုင်တဲ့သူအဖြစ်ယုံကြည်လက်ခံကြတယ်။ဒီမူမတ်ကလည်းယေရှုကိုနမိတ်လက္ခဏာလုံနိုင်တဲ့သူဖြစ်ကြောင်းကိုယုံကြည်တဲ့အတွက်သူ့သားရဲ့အနာရောဂါကိုကုသပေးဖို့ယေရှုထံကိုသွားပြီးတောင်းဆိုခဲ့တာဖြစ်တယ်။ယေရှုကိုနမိတ်လက္ခဏာလုံနိုင်တဲ့သူအဖြစ်ယုံကြည်ခြင်းတသက်ဟာအပြစ်ငရဲကနေကယ်တင်ခြင်းရရှိနိုင်တဲ့နည်းလမ်းမဟုတ်ဘူး။အပြစ်ငရဲကနေကယ်တင်ခြင်းရရှိနိုင်မှုအတွက်ဆိုရင်ယေရှုပြုတော်မူသောအမှုတာမကယေရှုအမှန်တကယ်ဘယ်သူလဲဆိုတာကိုသိမှတ်ပြီးယေရှုကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံရမှာဖြစ်တယ်။ကောင်းကြီးကိုပဲလက်ခံပြီး ကောင်းကြီးပေးတဲ့ပုပ်ကူကိုလက်မခံရင်တော့ကဲတင်ခြင်းမရနိုင်ဘူးဂါလိလဲလူတို့ဟာယေရှုပြတော်မူသောနမိတ်လက္ခဏာကိုပဲမြင်ကျင်ကြပြီးယေရှုအမှန်တကယ်ဘယ်သူလဲဆိုတာကိုတော့အလေးမထားပဲလစ်လျူရှုခဲ့ကြပါတယ်ဒီမူးမှလဲထိုနည်း၎င်းပဲဒါကြောင့်ဒီမူးမှနဲ့ဂါလိလဲလူတို့ကိုယေညွန်းပြီးအခန်းငယ်58မှာအခုလိုယေရှုမိန့်တော်မူပါတယ်သင်တို့သည်နမိတ်လက္ခဏာနဲ့အံပွေသောအမှုတို့ကိုမမြင်ရလျင်ယုံခြင်းမရှိကြလို့မိန့်တော်မူပါတယ်အခန်းငယ်59မှာမူးမှကတေခါနီးဖြစ်တဲ့မိမိသားအတွက်ယေရှုရဲ့တနာခြင်းဂရုဏာတော်ကိုအခုလိုထပ်ပြီးတောင်းဆိုပြန်ပါတယ်သခင်အကျွန်ုပ်သားမသိမီကြွတော်မူပါလို့အနုအညွတ်တောင်းပန်ပါတယ်အပြစ်ရှိသောလူတို့ကိုတနာကျင်နာတော်မူသောယေရှုကအခန်းငယ်50မှာအခုလိုတုံ့ပြန်တော်မူပါတယ်ယေရှုကလည်းတွားလော့တင်ဤသားသည်အသက်ချမ်းသာရပြီဟုမိန့်တော်မူ၏မူးမကသူ့အိမ်ကိုယေရှုကြွတော်မူပြီးသူ့သားကိုကုသပေးဖို့ယေရှုကိုတောင်းဆိုခဲ့တာဖြစ်တယ်သို့သောယေရှုကမူးမရဲ့အိမ်ကိုကြွတော်မမူဘဲတွားလော့တင်ဤသားသည်အသက်ချမ်းသာရပြီလို့ယေရှုမိန့်တော်မူပါတယ်အခန်းငယ်50မှာအခုလိုဆက်ပြီးတွေ့ရပါတယ်ထိုအမတ်သည်ယေရှုမိန့်တော်မူသောစကားကိုယုံ၍သွားလေ၏လို့တွေ့ရပါတယ်။ယေရှုမိန့်တော်မူသောစကားကိုယုံပြီးမိမိအိမ်ကိုပြန်သွားတဲ့အမတ်ဟာအိမ်မရောက်မီတည်င်းကောင်းကိုကြားရတဲ့အကြောင်းအခန်းငယ်51မှာအခုလိုတွေ့ရပါတယ်။လမ်း၌သွားစဉ်တွင်မိမိငယ်သားတို့သည်ခရီးဦးကြိုလာ၍ကိုတော်ဤသားသည်အသက်ချမ်းသာရပြီဟုကြားလျှောက်ကြ၏လို့တွေ့ရပါတယ်။တေခါနေဖြစ်တဲ့မူးမတ်ရက်သားအသက်ချမ်းသာသွားတာဟာတိုက်ဆိုင်မှုကြောင့်မဟုတ်ဘူးအခန်းငယ်52မှာမူးမတ်ကဘယ်အချိန်မှသူ့သားအသက်ချမ်းသာသွားတယ်လဲဆိုတာကိုခရီးဦးကြိုလာတဲ့မိမိငယ်သားများကိုမေးလိုက်တဲ့အခါမနစ်9နာရီအချိန်၌ဖျားနာပျောက်ပါသည်ဟုငယ်သားများကပြန်လျှောက်ကြပါတယ်အခန်းငယ်53မှာထိုအချိန်ကသင်ဤသားသည်အသက်ချမ်းသာရပြီဟုယေရှုမိန့်တော်မူသောအချိန်ဖြစ်သည်ကိုအဘတိ၍ကိုတိုင်မှစသောမိမိအိမ်သူအိမ်သားအပေါင်းတို့သည်ယုံကြည်ခြင်းသို့ရောက်ကြ၏လို့တွေ့ရပါတယ်။အခန်းငယ်54မှာဤနမိတ်လက္ခဏာတော်ကယေရှုသည်ယုဒပြည်မှဂါလိလဲပြည်သို့ကြွသည်နောက်ပြတော်မူသောဒုတိယနမိတ်လက္ခဏာဖြစ်သည်လို့ဖော်ပြထားပါတယ်။ယုံကြည်ခြင်းသို့ရောက်ကြ၏ဆိုတာယေရှုဟာလောကီသားများကိုကယ်တင်တော်မူသောဖခင်သခင်သားတော်ဖြစ်တော်မူကြောင်းကိုသိမှတ်ပြီးယေရှုကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံခြင်းဖြစ်ပါတယ်။မူးမတ်ကယေရှုကိုနမိတ်လက္ခဏာလုပ်နိုင်တဲ့သူအဖြစ်သာယုံကြည်ခဲ့တယ်။အနာရောဂါများကိုပျောက်ကင်းစေနိုင်တဲ့သူအဖြစ်ယေရှုကိုယုံကြည်ခြင်းဟာအပြစ်ငရဲကနေကယ်တင်ခြင်းရရှိနိုင်တဲ့ယုံကြည်ခြင်းမဟုတ်ဘူး။သင်ဤသားသည်အသက်ချမ်းသာရပြီဟုသောယေရှုရဲ့စကားတော်ကိုယုံကြည်ခြင်းဟာလည်းအပြစ်ငရဲကနေကယ်တင်ခြင်းရရှိနိုင်တဲ့ယုံကြည်ခြင်းမဟုတ်သေးဘူးအပြစ်ငရဲကနေကယ်တင်ခြင်းရရှိနိုင်သောယုံကြည်ခြင်းဆိုတာယေရှုအမှန်တကယ်ဘယ်သူလဲဆိုတာကိုသိမှတ်ပြီးယေရှုကိုယ်တော်တိုင်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံခြင်းဖြစ်ပါတယ်ယေရှုပြုတော်မူသောအမှုများနဲ့ယေရှုမိန့်တော်မူသောစကားတော်များကယေရှုအမှန်တကယ်ဘယ်သူလဲဆိုတာကိုထင်ရှားစွာဖော်ပြနေပါတယ်။ဒါကြောင့်အပြစ်ငရဲကနေကယ်တင်ခြင်းရရှိနိုင်ဖို့ယေရှုပြုတော်မူသောအမှုနဲ့စကားတော်ကိုယုံကြည်ရမယ်။ဒါပေမဲ့အဲ့ဒါနဲ့ပဲမပြီးသေးဘူး။ယေရှုကိုယ်တော်တိုင်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံရမယ်။မူးမတ်ကယေရှုကိုနမိတ်လက္ခဏာလုပ်နိုင်တဲ့သူလို့ယုံကြည်ရာကနေယေရှုရဲ့စကားတော်ကိုယုံကြည်လာတယ်။မူးမတ်ကယေရှုအမှန်တကယ်ဘယ်သူလဲဆိုတာကိုဘယ်အချိန်မှသိတယ်လဲဆိုတာဒီကြမ်းကြမ်းမှမဖော်ပြထားပေမဲ့ယေရှုမိန့်တော်မူသောစကားတော်ကြောင့်သူ့သားအသက်ချမ်းသာတာကိုသိပြီးတဲ့နောက်သူ့ရဲ့ယုံကြည်ခြင်းဟာနောက်အဆင့်ကိုတက်သွားပြီးသူကိုယ်တိုင်မှအစသူ့ရဲ့အိမ်သူအိမ်သားအလုံးကယေရှုကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံကြတယ်။သင်လည်းပဲယေရှုကိုကောင်းမြတ်သောဆရာယုတ်သေးလေးစားထိုက်သောပုဂ္ဂိုလ်ဖြစ်ကြောင်းကိုလက်ခံပြီးယေရှုပြုတော်မူသောအံ့ဖွယ်နမိတ်လက္ခဏာများကိုလည်းယုံကြည်ကောင်းယုံကြည်နိုင်တယ်။ယေရှုကသင်ကိုကြားမစေနိုင်တယ်ဆိုတာကိုလည်းယုံကြည်ကောင်းယုံကြည်နိုင်တယ်။သို့သောဒါတွေဟာယေရှုကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံခြင်းမဟုတ်တဲ့အတွက်အပြစ်ငရဲကနေကယ်တင်ခြင်းရရှိနိုင်တဲ့ယုံကြည်ခြင်းမဟုတ်ဘူး။ ယေရှုဟာလောကီလူသားများကိုကယ်တင်တော်မူသောဖခင်သခင်သားတော်ဖြစ်တော်မူကြောင်းကိုကျွန်တော်တို့ဘယ်လိုသိနိုင်သလဲ။ယေရှုပြုတော်မူသောအမှုနဲ့မိန့်တော်မူသောစကားတော်များကိုကြည်ပါ။ယေရှုပြုတော်မူသောအမှုများနဲ့ယေရှုမိန့်တော်မူသောစကားတော်များကယေရှုအမှန်တကယ်ဘယ်သူလဲဆိုတာကိုထင်ရှားစွာဖော်ပြနေပါတယ်။ယေရှုပြုတော်မူသောအမှုနဲ့မိန့်တော်မူသောစကားတော်များကိုကျွန်တော်တို့ဘယ်မှာတွေ့နိုင်သလဲဆိုရင်ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာကျွန်တော်တို့တွေ့နိုင်ပါတယ်။ယောဟန်အခန်း20အခန်းငယ်31မှာယောဟန်ခရစ်ဝင်ကျမ်းရဲ့အတိအကရည်ရွယ်ချက်ကိုအခုလိုဖော်ပြထားပါတယ်။ယေရှုသည်ခရစ်တော်တည်းဟူသောဖယားသခင်ဤသားတော်ဖြစ်တော်မူသည်ကိုသင်တို့သည်ယုံမိအကြောင်းထိုသို့ယုံ၍နာမတော်အားဖြင့်အသက်ကိုရမိအကြောင်းဤမျှလောက်ရေးထားလျက်ရှိသတည်းလို့အတိအလင်းဖော်ပြထားပါတယ်။ယေရှုဟာအပြစ်ရှိတဲ့လောကီလူသားများကိုကယ်တင်တော်မူသောဖခင်သားတော်ဖြစ်တော်မူကြောင်းကိုယောဟန်အခန်းကြီးလေးကိုပဲကျွန်တော်တို့ကြည်ရင်သိနိုင်ပါတယ်။မူမတ်နဲ့သူ့ရဲ့အိမ်သူအိမ်သားအလုံးကယေရှုကိုယုံကြည်လက်ခံကြတယ်။ဖခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာယုဒခေါ်ဣသီလအမျိုးကလွဲရင်ကြံတဲ့လူမျိုးအလုံးကိုတပားအမျိုးသားလို့ခေါ်ပါတယ်။တပားအမျိုးသားများကိုကိုးစားပြုတဲ့ရှမာရိလူမျိုးကိုယေရှုကယ်တင်တော်မူပါတယ်။ယေရှုဟာလောကီသားများကိုကယ်တင်တော်မူသောဖခင်ဖြစ်တော်မူသည်သာမကလူတန်းစားအနှိမ်အမြင့်ခွဲခြားခြင်းမရှိဘဲလူတန်းစားအလွာအသီးသီးကိုကယ်တင်တော်မူသောဖခင်ဖြစ်တော်မူကြောင်းယောဟန်အခိုင်1ကနေ၄ကြားမှာကျွန်တော်တို့တွေ့ရပါတယ်။ယောဟန်အခိုင်1ကိုကြည့်ရင်ယေရှုကတငါတယ်တို့ကိုကယ်တင်တော်မူပါတယ်။ယောဟန်အခန်းကြီး3မှာလူတို့အမျက်မှကိုကျင့်တရားကောင်းမွန်တဲ့ယုဒဘာသာရေးကောင်းဆောင်နီကောဒင်အခန်းလေးမှာကိုကျင့်တရားဖောက်ပြန်ပျက်စီးသောရှမာရိအမျိုးသမီးပြီးတော့အထက်တန်းလွာမူးမတ်နဲ့သူ့ရဲ့အိမ်သူအိမ်သားစသည်တို့ကိုယေရှုကယ်တင်တော်မူပါれယေရှုကသူတို့ရဲ့ကိုစားလဝကတိုင်မှာအသေးခံတော်မူခြင်းဖြင့်သူတို့ရဲ့အပြစ်ကြွေးအလုံးကိုစပ်ပေးတော်မူပါれသင်လည်းပဲအပြစ်ငရေကနေကယ်တင်ပေးနိုင်မဲ့ဖခင်ကိုရှာနေတယ်ဆိုရင်လူသားတိအားဖြင့်ကြွလာတော်မူသောဖခင်သားတော်ယေရှုဟာအပြစ်ရှိတဲ့လောကီလူသားတို့ကိုကယ်တင်တော်မူသောဖခင်ဖြစ်တော်မူပါတယ်။ဖခင်သားတော်ယေရှုခရစ်လက်ဝါးကားတိုင်းမှာအသေးခန္ဓာဟာသင်အတွက်လည်းပါပါတယ်။ဖခင်ရှေ့တော်မှာအပြစ်ရှိသောသူဖြစ်ကြောင်းအပြစ်ငရေကနေကိုယ့်ကိုယ်ကိုမကယ်တင်နိုင်သောသူဖြစ်ကြောင်းကိုယ့်ရဲ့အခြေအနေမှန်ကိုသိပြီးနောင်တနှလုံးသားနဲ့ယေရှုဖခင်ရဲ့တနာခြင်းကယူနာတော်ကိုတောင်းလျှောက်ရင်သင်ကိုကယ်တင်တော်မူမှာဖြစ်ပါတယ်ဆိုရက်ယေရှုရဲ့ကယ်တင်တော်မူခြင်းတည်ငြိမ်ကောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာ။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်ခင်ကောင်းချီးပေးပါစေ။